မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့ American သမ္မတ NGO ကတင်းနှင်းကနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Britain နိုင်ငံအနောက်တောင်ပိုင်း Cornwall က Garvis ကမ်းခြေမှာဂျွန်လ17ရက်ကနေ23ရက်နေ့အထိ၃ရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ G7 ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ဆုံးအုံအနှုံးနဲ့ရှုတ်ချတဲ့အကြောင်း Garvis Daily ကျင်းပစာတမ်းမှာဖော်ပြထားပါတယ်။ဒါအပြင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုအမြန်တမ်းပြီးလွှတ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံကအဓိကကဏ္ဍကနေလှုပ်ဆောင်ဖို့ထပ်မံတောင်းဆိုလိုက်သလိုအာဆီယံကရရှိထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုထောက်ခံပြီးဒါကိုအမြန်အကောင့်ထဲပို့ဖို့လဲတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်အတွက်လက်လက်ရောင်းချတာအထောက်အကူပေးတာတွေမလုပ်ဖို့ထပ်မံကတိပြုလိုက်ပြီးစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းအလားတူလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်။ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတိုးတက်ဖို့လိုအပ်တဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုရင်းနှီးမြှုပ်နှံနဲ့လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကလိုအပ်နေတဲ့သူတွေ၊ငြိမ်းချမ်းဆန့်ခွာထွက်ပြေးရသူတွေအတွက်အနှောင်အဖွဲ့ကင်းတဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ်။လူကိုယ်တိုင်တက်ရောက်ကြတဲ့ဒီထိပ်သီးအစည်းအဝေးကို G7 အဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, Finland, Germany, Japan, Canada နဲ့ Italy နိုင်ငံတို့ကခေါင်းဆောင်တွေအပြင် Australia, South Africa နဲ့ South Korea ခေါင်းဆောင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပြီးအိန္ဒိယကတော့အွန်လိုင်းကနေတက်ရောက်ခဲ့တာဖြစ်ပါတယ်။